စက်ယုံတွေမှာကိုဗစ်အကျိပြုလုနာတွေရှိလာတော့စက်ယုံတွေပြန်ပိတ်ရေးဆွေးနွေးကြရမှာအဖြစ်မထွက်သေးပဲတိကျပြန်ဆွေးနွေးပြီးမှပိတ်တဲ့မပိတ်တဲ့ဆုံးဖြတ်သွားမယ်လို့အစိုးရဘက်ကပြောပါတယ်။ဒီအကြောင်းကျွန်တော်စောထက်ဆက်ပြောပြပါမယ်။စက်မှုဇုံအသီးသီးကစက်ယုံလုံသား60ကျော်ကိုဗစ်အကျိပြုလုနာစီးရင်နဲ့ပါလာရဲ့အတွက်စက်မှုဇုံစက်ယုံတွေယာယီပြန်ပိတ်ပေးဖို့အစိုးရအလုပ်ရှင်နဲ့အလုပ်သမားသမဂ္ဂဒီနေ့တွေ့ဆုံပွဲမှာအလုပ်သမားကိုယ်စားလှယ်တွေကတောင်းဆိုလိုက်တာပါ။အစိုးရဘက်ကဒါကိုဆွေးနွေးနေစေလို့တုံ့ပြန်ခဲ့ပေမယ့်ဒီတုံ့ပြန်မှုအပေါ်မှာအားမရကြောင်းမြန်မာနိုင်ငံစက်မှုလုပ်မှုနဲ့ဝန်ဆောင်မှုလုပ်ငန်းပေါင်းစုံအလို့သမားသမဂ္ဂများအဖွဲ့ချုပ် MICS ပြောခွင့်ရဦးတက်နေအောင်က VOE ကိုပြောပါတယ်
။ဆက်ရောင်းလို့ယုံပြီးသိချာပြီးဘူးကိစ္စနဲ့အတွက်တလူကတော့ဆွေးနွေးနေတဲ့အချိန်လို့ပြောတဲ့အခါကျတော့ဒါလေးကတော့နည်းနည်းလေးအားမရကြဘူးလို့ဖြစ်သွားတာပေါ့နော်။ကျွန်တော်တို့ကဒီဆက်ကျဲကလို့မတုံ့ပြန်လဲဆိုလို့ရှိရင်ဟိုအစိုးရမှာကမူဝါဒပေးမထားသေးလို့လို့ပဲကျွန်တော်တို့ဒီလိုပဲအပြန်ပြန်ပြောလို့ရတာပေါ့နော်။ဟိုနိုင်ငံစီးပွားရေးနဲ့ပတ်သက်ပြီးတော့လည်းဟိုအများကြီးသူတို့စဉ်းစားနေရတယ်လို့ပြောပါတယ
်။အလုပ်ရှင်တွေဘက်ကတော့အလုပ်ရုံတွေမပိတ်ချင်သေးဘူးလို့ဒီကနေ့သုံးမွှေးဆိုင်တွေ့ဆုံပွဲမှာပြောခဲ့တာပါ။စက်ရုံအလုပ်ရုံတွေပိတ်မထားချင်ဘူးဆိုရင်လည်းကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့ကာယောဂါကာဝေးလမ်းညွှန်ချက်တွေကိုလိုက်နာပေးဖို့အလုပ်သမားကိုယ်စားလှယ်တွေကတောင်းဆိုခဲ့ပါတယ်။ကျန်းမာရေးနဲ့နိုင်ငံစီးပွားရေးအလုပ်သမားတွေရဲ့စောင့်နေရေးဒီစိန်ခေါ်မှုတွေကြောင့်အစိုးရရဲ့အခက်အခဲကိုနားလည်တယ်လို့အလုပ်သမားသမဂ္ဂတွေကပြောပါတယ်။အစိုးရကတော့ဒီအခြေအနေပေါ်မူတည်ပြီးသူတို့ဆုံးဖြတ်ရလိမ့်မယ်လို့ဒီနေ့အစည်းအဝေးမှာဆုံးဖြတ်ခဲ့ကြောင်းမြန်မာနိုင်ငံလုံးဆိုင်ရာအလို့သမားသမဂ္ဂများအဖွဲ့ချုပ် CDUM ပြောခွင့်ရဒေါ်ဖြိုးစန္ဒာစုကပြောပါတယ်
။ဒီအောင်လုံးဝကြီးရဲ့ကိုကျမတို့သတင်းချက်လက်ပေးဖို့ကြရတော့ဆက်အောင်မှာလုံသားစုစုပေါင်း62ဦးရှိသွားပြီးဒီရောဂါပိုးရှိတဲ့သူပေါ့နော်။ဖွဲ့ရင်းဝင်ထားတဲ့သူကတော့400ကျော်ပေါ့။ရန်ကုန်ကဖြစ်တော့မြင့်တက်လာဝင်ရရှိတယ်။အဖွဲ့ချုပ်3ကလောကတော့ယာယီခဏပိတ်ထားပေးဖို့တင်ပြတယ်။အလို့ရှင်ဘက်ကပိတ်ခင်တော့ပိတ်တဲ့ကာလတော့လောကမပေးနိုင်ဘူးဆိုတာတင်ပြတယ်။အစိုးရကကျတော့အဲကျမ်းမာရေးနဲ့စီးပွားရေးနဲ့ဈာထဲမှာသူတို့တစ်ချိန်တည်းပေါ်မူတည်ပြီးဆုံးခဲ့ရမယ်လို့ဒီတိုင်းပဲသဘောထားချက်ပါတယ
်။ဒီသုံးမွှေးဆိုင်တွေ့ဆုံပွဲမှာနှိမ့်နှိုင်းတာတွေမပြီးပြတ်သေးရဲ့အလို့ရှင်လောသမားအငင်းပွားမှုအ ਨੇ ဆုံးဒုက္ခလာစာကိုဗစ်ကာကွယ်မှုရှိမရှိစက်ရုံတွေကိုရှောင်တဲ့ခင်ဝင်စစ်ဖို့အလုပ်သမားဥပဒေဌာနနဲ့ခုံတမာကြီးကောင်စီမပြေလည်မှုဒီကိစ္စတွေကိုလည်း MICS, CGUM နဲ့ AFFM အလုပ်သမားသမဂ္ဂသုံးဘွဲကဒီနေ့တင်ပြကြပါတယ်။အသွားအလာကန့်သက်ခံထားရတဲ့အလုပ်သမားတွေရဲ့စောင့်အနေရေးကိုလူမှုဖူလုံကြီးလောခလာသာရဲ့60ရာခိုင်နှုန်းထုတ်ပေးသလိုတရက်ကို9000ကျပ်နှုန်းသတ်မှတ်ပြီးအစိုးရဘက်ကစီစဉ်ပေးရလို့ဆိုပါတယ်။ပြီးတော့သူတို့အလုပ်ပြန်ဝင်ရင်ဥပဒေအရအလုပ်ရှင်ကငင်းပယ်ဝင်မရှိဘူးလို့အလုပ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနပြည်အောင်စုဝန်ကြီးဦးသိန်းစွေကဒီနေ့သုံးဝင်းဆိုင်ဆွေးနွေးပွဲမှာပြောခဲ့ရလို့ဆိုပါတယ်။တနိုင်ငံလုံးကစက်ရုံတွေကို AP လာတုန်းကပိတ်ထားခဲ့ပေမဲ့ကျန်းမာရေးဝန်ကြီးဌာနရဲ့ကာယောဂါကာဝေးအစီအမံတွေလုပ်ထားတဲ့စက်ရုံတွေကိုမေလကစလို့တဖြည်းဖြည်းပြန်ဖွင့်ပေးခဲ့ပါတယ်။စက်တင်ဘာ17ရက်နေ့လယ်ပိုင်းစာရင်းအရပြည်တွင်းမှာကိုဗစ်အကျိပြုလူနာ2300နီးပါးရှိလာပြီးသေဆုံးသူက14ယောက်ရှိလာခြင်းစက်ရုံတွေကိုပြန်ပိတ်ဖို့ပြန်စဉ်းစားလာကြတာပါ။အလုံးလက်မဲ့အကျိုးခံသာဝင်ကောက်ခံခြင်းမရှိပေမဲ့တကယ်တမ်းစက်ရုံတွေပိတ်ရပြီဆိုရင်အလုံးသမားတွေကိုရံမငွေခေါင်းစဉ်တစ်ခုအောက်ကနေအစိုးရကစီစဉ်ပေးနိုင်ဖို့အလုံးသမားတွေကမျှော်လင့်နေကြပါတယ်။ကျွန်တော်ကတော့စောထပ်ပါရံငွေကနေပေးပို့ထားတာပါ။